ထိုင်းတနိုင်ငံလုံးပြည်နယ်89ခုကအထွေထွေအလုပ်သမားတွေကိုအခြေခံလုခလာစွာ900ကိုင်နှုန်းကနေ900ကိုင်နှုန်းအထိတိုးမြင့်ပေးသွားမယ်လို့ထိုင်းအလုပ်သမားရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကဒီအကြောင်းသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံအတွင်းကပြည်နယ်89ခုမှာအလုပ်လုပ်ကိုင်နေတဲ့အထွေထွေအလုပ်သမားတွေကိုအခြေခံလုအကလာစွာထပ်တိုးပေးမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးစုချက်ချွန်ကလင်ကသတင်းတောက်တွေနဲ့တွေ့ဆုံစင်းမှာအခုလိုပြောသွားပါတယ်။
ใช่แล้วงานนะครับเราพี่น้องสื่อชนนะครับว่าให้เชื่อมั่นว่าเราจะเร่งรัดแล้วก็จะนําเข้าครม.ภายในกันยานี้
ลูกตมะวินญีပြောသွားတာကတော့ကုံစင်းနှုံးနေတက်လာနေတာကြောင့်အလုသမားကြီးရဲ့ခြေကံလစာတိုးမြင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့လာမယ့်2023ခုနှစ်ကစပြီးတိုးမြင့်ပေးမယ့်လုပ်ငန်းစဉ်စတင်အသက်ဝင်အောင်စီစဉ်လှုပ်ဆောင်နေပါတယ်ဒီနှစ်2022ခုနှစ်မကုန်ခင်မှာစောလင်စွာပေးနိုင်အောင်လဲအလုသမားဝန်ကြီးဌာနကဖိအားပေးလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအစိုးရကိုယ်စားလှယ်အလုရှင်ကိုယ်စားလှယ်အလုသမားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်လုံအားကတုံးသက်တဲ့ကော်မတီရဲ့ဆုံးဖြတ်ချက်အရဒီနှစ်2022ခုနှစ်မကုန်ခင်ဒီဥပဒေကိုအသက်ဝင်ဖို့သဘောတူခဲ့ကြတယ်လို့လည်းထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြကြပါတယ်။လုံအားကတိုးပေးတဲ့အခါမှာတော့ပြည်နယ်အလိုက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေခံပေါ်မူတည်ပြီးတိုးပေးမှာဖြစ်ပြီးပြည်နယ်တစ်ခုနဲ့တစ်ခုမတူညီဘူးလို့လည်းဆိုပါတယ်။ရွှေပြောင်းလုံသမားအခွင့်အရေးခွန်ရက်ကတော့ထိုင်းအလုသမားတမကတွေနဲ့ပူပေါင်းပြီးပြီးခဲ့တဲ့မေလတုန်းကအလုသမားတွေရဲ့အခြေခံလုံအားကကိုတနေ့492ဖက်ထိတိုးပေးဖို့တောင်းဆိုထားတယ်ဆိုပြီးဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ရှိထိုင်းမှာရနေ330တပကလုံအောင်မလုံလောက်တဲ့ကြောင့်တုံ့ပြန်ပြီးပါဆိုတဲ့အချက်ပါဝင်ချမ်းသာမှုဖွံ့ဖြိုးရေးကဏ္ဍအပဝင်ကျွန်တော်အများကြီးတောင်းဆိုခဲ့ပါတယ်။အဲ့တော့ကျွန်တော်တို့ကျွန်တော်ဝန်ကြီးချုပ်ကိုလိမ့်မှုပြီးတောင်းဆိုတဲ့ခါမှာသူတို့ကိုယ်တိုင်စာလက်ခံရယူတဲ့ခါမှာလည်းလက်ရှိကမ္ဘာကြီးအခြေအနေကိုသူတို့နားလည်ကြောင်းနောက်ဒီလုံအားကလုံအောင်မလုံလောက်တဲ့အချိန်လုံးဝတုံ့ပြန်ပြပါမယ်ဆိုတဲ့အကြောင်းစက်တင်ဘာလမကျော်ခင်မှာလုံးဝလိုအပ်တဲ့တုံ့ပြန်ပြပါမယ်ဆိုတဲ့အကြောင်းကျွန်တော်တို့ကတိပေးခဲ့ပါတယ်ကျွန်တော်တောင်းထားတာတိုင်းနိုင်ငံလုံးမှာရှိတော့ထိုင်းမြန်မာကမ္ဘောဒီးယားလာအိုပြည်နယ်လို့မှားရအောင်အချိန်လိုအပ်ကကို7နိုင်လိုအပ်က490ဘတ်ပြပါလို့ကျွန်တော်တောင်းဆိုခဲ့တာပါခင်ဗျ
ထိုင်းနိုင်ငံမှာတစ်နှစ်လိုအပ်ကလက်ရှိ300ကျော်ရရှိနေပေမဲ့မြန်မာပြည်သားလူသမားတွေကတော့အဲ့ဒီလောက်ထိမရသေးတာတွေလည်းရှိနေတာပါထိုင်းမြန်မာနယ်စပ်မြို့တွေမှာတော့တစ်နှစ်လိုအပ်ကဘတ်ငွေ160လောက်သာရနေတဲ့လုပ်ငန်းခွင်တွေလည်းရှိနေပါတယ်အခုလိုမျိုးအခြေခံလုံအားကတိုးမြင့်တက်မှတ်လိုက်တဲ့ဥပဒေကိုတော့မကြခင်အသက်ဝင်စေဖို့မျှော်လင့်ကြောင်းအလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ်ထိုင်းလူသမားဝန်ကြီးဌာနကတော့အခြေခံအလုသမားလစာတိုးမြင့်ပေးရေးကိုလာမယ့်အောက်တိုဘာလအတွင်းလွှတ်တော်ကနေအပိသက်ဆုံးဖြတ်ဖို့အတွက်လှုပ်ဆောင်နေတဲ့အကြောင်းအလုသမားရေးဝန်ကြီးစုချက်ချွန်ကလင်ကသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်ရှင်